2020ပြည်နှစ်အစသတင်းတပတ်မပြည့်ခင်မှာပဲကရင်မျိုးသားလူမျိုးရေးတပ်တမဟာ9ကတပ်ရင်းတပ်ဖွဲ့တွေနဲ့အစိုးရတပ်တို့ကြားမှာတိုက်ပွဲနှစ်ကြိမ်ဖြစ်ခဲ့ပါတယ်။ပနမအပြည့်ရက်စဲရေးသဘောတူထားတဲ့အတိုင်းမဟုတ်ပဲအစိုးရတပ်ဖက်ကနယ်မြေကျူးကျော်လာလို့အခုလိုတိုက်ပွဲတွေဖြစ်ရတဲ့အကြောင်း KNU ရဲ့မူတရော့ခရိုင်ဥက္ကဋ္ဌကပြောပါတယ်။ဒီအကြောင်းကိုတော့ VOE ထိုင်းအခြေစိုက်သတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်
။မကြာသေးခင်နှစ်သက်မကူးခင်ကာလမှာပဲမြန်မာစစ်တပ်ခေါင်းဆောင်တွေနဲ့ဒီအမျိုးသားအစည်းအရုံးကခေါင်းဆောင်တွေဟာနှစ်ဖက်ဆွေးနွေးမှုလုပ်ခဲ့တာပါ။ဒါပေမဲ့နေမြေသတ်မှတ်ထားတဲ့အတိုင်းမလိုက်နာတဲ့အတွက်မြန်မာစစ်တပ်နဲ့ KNU တပ်တွေဟာတိုက်ပွဲတွေမကျင်းဖြစ်ပွားခဲ့ရပါတယ်။ဒီအမျိုးသားလူမျိုးရေးတပ်မူတီော်ခရိုင်ဥက္ကဋ္ဌစောတန်တာကအခုလိုပြောပါတယ
်။ဇန်နဝါရီလနေ့ရက်နေ့မှာလေ
။ဟုတ်ကဲ့
ဝတ်စုဟိုယူအာနိုင်ကြည့်ကြမှုကြည့်ကြနေနော်။တကယ်ရကတော့အစိုးရတံတော်ဖက်ကတယောက်ချဆုံးတယ်နောက်ပြီးတယောက်တိုင်ရရရှိသေးတယ်။ PNL တက်မှ9ပဲတော့ဖြစ်ခိုင်းတယ်ရမရှိဘူးနော်။ဟိုအစိုးရတားကျအင်အား50လောက်ရှိတယ်။ဟုတ်ကဲ့အဲ့ဒါကျွန်တော်တို့ပဏမပြည်ခိုင်းရဆွေးရေးကလာတော့ကအဲ့ဒါဖိနက်ဖဲချီတူမှုမဖြစ်အောင်တမထားတဲ့လိုင်းတော့ပါလေ။အဲ့ဒါသတ်မှတ်ထားတဲ့နေရာကျော်လို့ပြီးတော့အဲ့ဒါကြည့်ရပ
ါတက်မှာ9နဲ့ဇန်နဝါရီလ3ရက်နေ့မှာပဲနောက်ထပ်တိုက်ပွဲတွေဖြစ်ပွားခဲ့ရတယ်လို့လည်းပြောပါတယ
်ပြည်သူလှုပ်ရှားလာတာလက်ခွဲပေါ့လေအဲ့ဒါယူစလေးနောက်ထပ်ကာတစ်ခွဲအရှိသောတန်းတစ်ခွဲအရှိသောတစ်ခွဲလည်းကျော်ကလို့ကြီးပေါ့လေအဲ့အဲ့မှာလည်းကျွန်တော်တက်မှာ9တက်ခွဲလေးနဲ့တခါဖြစ်ဖြစ်မှုဖြစ်ခဲ့သေးတယ်အဲ့3ရက်နေ့နေနေပြီးခဲ့တယ်။ဝါစုခုနဲ့ကျွန်တော်တို့တက်မှာငန်းနဲ့တိုင်ရင်းနေရာနှစ်ခွဲသုံးပေါ့။ဖြီးတိုင်းဖြီးတိုင်းအစနေနေဥကျော်လာတဲ့အတွက်ကျွန်တော်သတ်မှတ်ထားတဲ့နေရာကိုကျော်လွန်ပြီးတော့အဲ့ဒါရမိမိတို့ကတွေ့တဲ့အနေနဲ့ဒီလိုမျိုးဖြီးရတာပါ
။မြမအစိုးရနဲ့ကရင်ယူတို့ဟာ2012ခုနှစ်မှာအပြစ်ခတ်ရဲစေးရေးလက်မှတ်ရေးထိုးခဲ့တာဖြစ်ပြီး2015ခုနှစ်မှာတော့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဲစေးရေးသဘောတူစာချုပ် NCA ကို KNU ကလက်မှတ်ရေးထိုးခဲ့ပါတယ်ရှင်။